အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပေယိုနဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင်းစွေတို့နယူးယောက်မှာဂျာတာဘရီနေ့ကတွေ့ဆုံတဲ့အကြောင်းအမေရိကန်နိုင်ငံသားဌာနကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာရိုညာလူနည်းစုတွေပေါ်ကျူးလွန်တယ်လို့ဆွဆဲထားတဲ့ရာဇဝတ်မှုတွေနဲ့ဆက်ဆက်တဲ့အထောက်အထားတွေကိုစုဆောင်းဖို့အဖွဲ့အဖွဲ့ဖွဲ့စည်းရေးကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဆုံးဖြတ်လိုက်တဲ့တနေ့ထဲမှာပဲဝန်ကြီးဦးကျော်တင်းစွေနဲ့ဝန်ကြီးပွန်ပေယိုတို့တွေ့ဆုံတာပါ။ဒီတွေ့ဆုံပွဲနဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့အမေရိကန်နိုင်ငံသားဌာနကမထုတ်ပြန်သေးပါဘူး။ဝန်ကြီးဦးကျော်တင်းစွေဟာစတင်မလာ26ရက်ဗုဒ္ဓနေ့တုန်းကတော့ဝါရှင်တန်ဒီစီမြို့တော်ကွန်ဂရက်လွှတ်တော်မှာအမေရိကန်ထက်လွှတ်တော်လူများစုခေါင်းဆောင်ရီပပလီကန်ထက်လွှတ်တော်မှာမစ်ချ်မက်ကော်နယ်နဲ့တွေ့ဆုံဆွေးနွေးပါတယ်။အဲ့လိုတွေ့ဆုံပွဲမှာတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေ၊ရခိုင်ပြည်နယ်ရဲကိစ္စနဲ့ပတ်သက်လို့နေရက်စွန့်ခွာသွားသူတွေပြန်လည်လက်ခံရေးနဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းဆောင်ရွက်တဲ့ကိစ္စတွေကိုရှင်းလင်းဆွေးနွေးခဲ့တယ်လို့မြန်မာနိုင်ငံသားဌာနကသတင်းထုတ်ပြန်ထားပါတယ်။ဒီလူ့ခွင့်ရေးကောင်စီမှာကြတာရင်းဒီကအဖွဲ့ဝင်48နိုင်ငံမြေခွဲဆုံးဖြတ်တာမှာတော့ထောက်ခံမဲ့35မဲကောက်ကွက်မဲ့3မဲနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ကိစ္စဆုံးဖြတ်ချက်ကိုအတည်ပြုလိုက်တာဖြစ်ပါတယ်။ဒီချာသတင်းတပုတ်အနေနဲ့ကတော့မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်ခံထားပြီးအကူအညီပေးနေတဲ့အပေါ်ကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုဂူတရက်စ်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုချီးကျူးစကားပြောတဲ့အကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂဒွေးမှုညီလာခံတပ်ဖွဲ့နယူးယောက်မှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့အတွင်းမှုချုပ်ဂူတရက်စ်တို့ကြာတာပရီနီကတွေ့ဆုံဆွေးနွေးချိန်တွင်အဲဒီလိုချီးကျူးပြောဆိုတာဖြစ်တဲ့အကြောင်းကုလသမဂ္ဂရဲ့တင်ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အဲဒီသူတို့နှုတ်တွဲဆုံဆွေးနွေးပွဲမှာဒေတာရင်းဖွံ့ဖြိုးတိုးတက်ရေးဥရုယာတီပြောင်းလဲမှုနဲ့ရေရှည်ခိုင်မာတဲ့ဖွံ့ဖြိုးတိုးတက်ရေးဆန်ရတွေကိုဆွေးနွေးကြတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေကိုသူတို့မူရင်းနေရာတွေကိုပြန်ပို့ရေးမြန်မာအစိုးရကိုဖိအားတိုးပေးဖို့ဝန်ကြီးချုပ်ဟာစီနာကပန်ကြားထားတယ်လို့ဒုက္ခသည်တွေကိုပြန်လည်ခံရေးလုပ်ငန်းစဉ်တွေကိုမြန်မာအစိုးရကနှောက်နှေးအောင်လုပ်နေတယ်လို့လည်းဆွဆွထားပါတယ်။ဒီဆွဆွချက်ကိုမြန်မာအစိုးရဘက်ကညှဉ်းဆန်ပြီးဘင်္ဂလားဒေ့ရှ်ဘက်ကပူပေါင်းဆောင်ရွက်ဖို့ပြက်ကွက်တာစတင်ရမယ့်လုပ်ငန်းတွေကိုအချိန်မီမဆောင်ရွက်တာကြောင့်နှောင့်နှေးနေတာဖြစ်တယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကတုံ့ပြန်ပြောဆိုထားပါတယ်။